စည်ရေးပဋိပက္ခတွေဖြစ်ပွားနေစေရခိုင်ပြည်နယ်ထဲမှာတော့အေးအေးရခိုင်လက်နက်ကိုင်ဖွဲ့နယ်ဆက်နွယ်နေသူတွေအဖြစ်နဲ့နောက်ထပ်ဖမ်းဆီးမှုတွေရှိနေပါတယ်ဒီကနေ့မှလည်းရခိုင်ပြည်နယ်မြောက်ဦးမြို့နယ်ပေါတောပြင်ကျေးရွာမှာသားအများပြားကိုစစ်တပ်ကနေဖမ်းဆီးသွားတယ်လို့ဒေသခံအကူအညီပေးရေးအဖွဲ့တွေကပြောပါတယ်မြမတက်မတော်ဘက်ကတော့မတင်ကသူဖြစ်နဲ့ဖမ်းဆီးထားသူက၈ဦးသာရှိတယ်လို့ပြောဆိုထားပါတယ်ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မြောက်ဦးမြို့နယ်ပေါင်တိုးပြင်ကျေးရွာဘက်မှာမြန်မာစစ်တပ်ကနေဝိုင်းပတ်ပိတ်ဆို့ထားပြီးရွာသားတွေကိုဖမ်းဆီးမှုတွေပြုလုပ်ခဲ့တယ်လို့ကိုရိုင်းသွားရောက်ခဲ့တဲ့စစ်ရှောင်းကူညီရေးဖွဲ့တဘာဝနေတီဆရာတော်ကအခုလိုမိန့်ပါတယ
်။ဦးစင်းပေါတော့ပြင်းလာရောက်ပြီးရွာထဲမှာအသားတွေမရှိကြတော့အားလုံးထွက်ပြေးလာ။ရွာထဲမှာတော့တိုက်ခိုက်နေ။ရွာအပြည့်ကြီးတစ်ခုလိုဖြစ်နေတယ်။လူပြားရောက်ပြန်မတော့တော့ခရင်းမှာသမ္မတဗားတွေကတော့လူလူနဲ့ထိုက်ထိုက်ပြေးတယ်များလူအားလုံးကိုဖမ်းနေတာဗျ။ခမန်းကြီးကအားလုံးကပြောကြတာတော့လူများစိတ်ကြီးပဲပြောကြတယ်။ဒါပေမဲ့ဦးစင်းနောက်တစ်ခုတိကျရတာကဒီနေ့မနက်ပိုင်းမှာ၄ယောက်ထွက်ခိုင်းတယ်။အလုံးစက်လေးရောက်တော့ရှိပြီသူတို့ခေါ်ပေါ်ပြီလားဘယ်ရောက်တော့ဒီလေဆိုတော့ဘယ်သူမှမသိအောင်ပြန်လာ
မနေ့နေ့လယ်ပိုင်းမှာမြန်မာစစ်တပ်ကပေါက်တိုးပြင်ရွာဖက်ကိုရောက်လာပြီးရွာသားတွေကိုဖမ်းဆီးစစ်ဆေးမှုတွေလှုပ်ဆောင်ခဲ့တာပါဒေသခံတွေကတော့ရွာသား24ဦးကိုဖမ်းဆီးသွားတယ်လို့ပြောဆိုပေမဲ့လည်းတပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စွန်မင်းထွန်းကတော့မသိင်္ဂဝဲလူရှိဦးကဖမ်းဆီးခဲ့တယ်လို့အခုလိုပြောပါတယ
်။ဦးကဒီပါဒီမာဒီလာတော့ကျွန်တော်တို့သတင်းစာဝဲရှိရောက်တော့ရှိတယ်။အဲ့တော့မြောက်ဦးကပါလို့ကြောင်းတော့ကျွန်တော်ဆက်ဖို့
ဖမ်းဆီးထားတဲ့သူတွေကိုဆက်လက်စစ်ဆေးရအောင်မယ်လို့သူကဆိုပါတယ်။အဖမ်းဆီးခံရမှုစီရင်ကွယ်လွှဲမှုတွေရှိနေပေမဲ့လက်ရှိရွာတွင်နေရာနှက်သိမ်းရှောင်နေရတဲ့အခြေအနေကြောင့်စီရင်တိကျတည်ပြုနိုင်ဖို့ခက်နေသေးတယ်လို့ကြေးရွာအုပ်ချုပ်ရေးဖွဲ့ဝင်သူကပြောပါတယ်။ဒီမနက်မှာတဘာဝနေစီဆရာတော်ဥပညာဇောရဥဆောင်တဲ့အကူကြီးပေးရေးဖွဲ့ကနေပေါက်တော့ပြင်ကိုရောက်လာပေမဲ့လည်းစစ်တပ်ကနေရွာထဲပေးမဝင်ပဲမုံလွယ်ပိုင်းမှာမြန်မာစစ်တပ်ကရွာထဲကနေထွက်ခွာမှဝင်ရောက်ခွင့်ရခဲ့တာပါမြန်မာစစ်တပ်ကနေရွာထဲဝင်ရောက်လာပြီးပြည်ကမှုတွေလှုပ်ဆောင်ခဲ့လို့ရွာသားတော်တော်များများရွာကနေတင်းချောင်နေရတယ်လို့လည်းပေါက်တော့ပြင်ရမ်းမိရဖတ်တူကပြောပါတယ်
ဒိတ်ပြတော့မရှိပါဘူးအပြန်လာတော့မရှိပါဘူးဆိုတော့ပိတ်ဆက်တကမျက်မှောက်စကားဖြစ်နေရတယ်။ရွာထက်ကနေပြီးတော့ပိတ်တယ်။ဒီမြောက်ကလည်းပိတ်တယ်။အကုလုံးနေကြရတာဒီဖြစ်နေရတယ်။ဒီရောလို့အပေါ်ကဆန်ဆောင်ဒီဘရန်တို့အခုစီရုံးပိုင်းရွာတွေတို့တူတူဆက်နေတယ်နဲ့တွန်းနေကြတယ
်။ပေါင်တော့ပြင်ကြေးရွာဟာအင်ချီ400နီးပါးရှိပြီးလူရေ3000ကျော်ရှိပေမဲ့လည်းလက်ရှိရွာထဲမှာလူရေရာခဏန်းလောက်သာကျန်နေခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။ရခိုင်လက်နက်ကန်အေးဗန်ကြားရေးတာဝန်ခံခိုင်တုကကတော့ဒီရပိုင်းတွင်မြောက်ဦးမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ဆိုပါတယ်။စွန်ရ၁၈ရက်နေ့ကမင်းပြမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေးအဖွဲ့တို့တိုက်ပွဲပြင်းထန်ဖြစ်ခဲ့တယ်လို့ခိုင်တုကကပြောပါတယ
်။ဒီကနေ့မှာမနေ့9နာရီ25မိနစ်ကစပြီးတော့မင်းပြမြို့နယ်ရှေးကျင်ကြီးရွာရဲ့အရှိဖက်တောင်တန်းပေါ်မှာနေပြီးတော့တိုက်ပွဲအပြင်းထန်ဖြစ်ခဲ့တာရှိ။အဲ့ဒီမှာလည်းပဲဗမာစစ်တပ်ဘက်ကအကြအဆုံးတွေရှိနေကြ။
ဒီတိုက်ပွဲတွင်ရွှေကျင်နဲ့ဒိုင်းနာကျေးရွာသား200ကျော်ဟာပန်းမြောင်တိုက်နဲ့ဘွေရကန်စိတ်စစ်ဘေးရှောင်စခန်းကိုတိမ်းချောင်ရောက်ရှိလာခဲ့ပါတယ်။မနေ့ကတဘာဝနေတီဆရာတော်နဲ့ဖွဲ့ဟာဒုက္ကဋ်တဲ့စခန်းကိုစန္နရိခာကူညီပေးဆောင်ခဲ့ပြီးစခန်းတွင်အခက်အခဲရှိနေကြတော့အခုလိုပြောပါတယ်
။စစ်ကြောင်ကျင်နေရတဲ့ဒီစခန်းမှာကလည်းစန္နရိခာရဲ့တမရေးဆောင်ချက်မှုကူညီရဲ့နောက်ပြီးတော့ဒီကိစ္စအခက်အခဲဖြစ်နေတယ်။
ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကန်အဖွဲ့တို့တိုက်ပွဲစဉ်တွင်အရသားတွေပေါ်မှာပြင်ပထားတိုက်ခိုက်မှုတွေများလာနေတယ်လို့အေအေအဖွဲ့နဲ့ပတ်သက်သူလို့မတင်ကြတဲ့လူတွေကဖမ်းဆီးရေးယူမှုမှာတနေ့တစ်ချာများလာနေပါတယ်။စစ်ရေးကာလတော်တွင်ရွာသား80ကျော်ကိုဖမ်းဆီးရေးယူမှုတွေလှုပ်ဆောင်နေတယ်လို့တိုက်ပွဲစဉ်တွင်ရွာသား4600ကျော်ဟာလည်းစစ်ဘေးသိမ်းရှောင်နေရတယ်လို့ရခိုင်လူမှုကူညီရေးအဖွဲ့ကနေစည်ရင်းပြုစုထားပါတယ်ခင်ဗျာ။